မြန်မာနိုင်ငံမှာအခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ကထုတ်ပြန်တဲ့အစည်းအကားသားမှာဖော်ပြတဲ့နေရာမှာမြန်မာအစိုးရကဆက်သွယ်ရေးလိုင်းစင်တွေချပိတ်ပြီးတယ်လီဖုန်းနဲ့အင်တာနက်သုံးဆွဲနိုင်ခွင့်ပို့ရလာတယ်ဆိုပေမဲ့အင်တာနက်လွတ်လပ်ခွင့်အပိုင်းမှာကျဆင်းသွားတယ်လို့ဆိုထားပါတယ်။မြန်မာလွတ်တော်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေတာကလည်းပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပါတယ်။ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။ NLD အစိုးရလက်ထက်2018ခုနှစ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကြာဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံသားတွေအသုံးများတဲ့ Facebook မှာအမုန်းတရားအပေါ်အခြေခံပြီးတိုက်ခိုက်ရေးသားနေတာတွေကြုံနေရတဲ့အတွက်သုံးဆဲသူတွေကကိုယ်တိုင်တီးပြတ်မှုကိုလှုပ်လာနေကြတယ်လို့လူငယ်နဲ့လူမှုသဟဇာတအဖွဲ့ဦးဆောင်သူအမုန်းစကားမပြန့်ပွားရေးလှုပ်ရှားမှုကကိုသက်ဆွေဝင်းကပြောပါတယ်
online မှာဆိုရင်ကျွန်တော်ဆိုလို့ရှိရင်လည်းမတက်ပြနေဘူးပြီးတော့ကျွန်တော်မျိုးသမီးရဲ့စီရောင်းရေးတွေလည်းဒီဟိုဟာချင်းချောက်တာမျိုးရှိတယ်။တစ်ခါ3လောက်တော့ကျွန်တော်တို့ဒီဘာသာရေးမျိုးကြီးစားတွေမဖြစ်အောင်ကျွန်တော်ကန်တင်းနေလိုက်ကြတော့အဲဒီတော့ကျွန်တော်ဒီဖုန်းကိုဆက်ပြီးတော့ပြောတာမျိုးကြုံကြည့်ရတယ်။ကျွန်တော်ဒီကဆိုးရဖြစ်လာတော့ကျွန်တော်ဒီ2015နှစ်ကုန်ပိုင်းလောက်မှာကျွန်တော်ကြုံကြည့်ရတယ်။ကျွန်တော်ဒီရွှေဘုံကျမ်းမှာဒီလူဖင်ဘာသာဝင်တွေပြောင်းနေကြတာကိုဖုန်းကြည့်ရတယ်ပြီးတော့ဟိုဟာဖန်ပြီးရိုက်တဲ့ကြီးစားကိုကျွန်တော်ဒီလိုရည်ရည်ရဲ့ခါကျတော့ကျွန်တော်ဟိုဟာချင်းချောက်တာမျိုးကြုံပြီး online အနေနဲ့ဒီရင်းရဆိုရင်သကလုံးကကျွန်တော် even Facebook တွေမှာ match လုပ်ပါဒီပုံပန်ကြီးတွေမကြီးရတော့ကျွန်တော်ပြကျွန်တော်ဒီအားငါဆောက်ပြီးနဲ့ဖမ်းနေဆိုတဲ့ခါမျိုးလေးအများကြီးအားလာတယ်အခုတစ်ခါဒီဖစ်တဲ့နဲ့ဒီ browser ဖို့ဒီကိုဒါလိုက်ပြောရတာမျိုးဆိုလို့ရှိရင် yes sensitive ဖြစ်တယ်ပြောပိုင်လည်းမရှိဘူးပြောပြီးဆိုလို့ရှိရင် NLD 6ခန်းနဲ့ဒီဘက်ကရောပြီးတော့ဒီဖစ်တဲ့6ခန်းနဲ့ဒီဘက်ကရောလာပြီးတော့တိုက်ခိုက်တာမျိုးပြောဖို့တာမျိုးကျောင်းရှိသားကမျိုးလေးအများကြီးလေကျောင်းတရားခွင်ကမျိုးလေးပေါ့အများကြီးကျုပ်ဆူလုံးအားကြီးတယ
် Facebook ပေါ်ကနေလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုအမုန်းစကားတွေပြန့်နှံ့နေဆိုပြီး Facebook ကုမ္ပဏီကိုယ်တိုင်ကမြန်မာစစ်တပ်နဲ့ပတ်သက်တဲ့အကောင့်အတော်များများကိုပိတ်ပင်ခဲ့တာကိုလည်းအစိုးရခံစားမှဖော်ပြပါတယ်မြန်မာအစိုးရအနေနဲ့အဆက်အသွယ်လိုင်းစင်တွေချပေးနေပြီးအပြန်အဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်သုံးဆွဲကဈေးနှုန်းကျဆင်းခဲ့ပြီးအင်တာနက်ကိုပူပြီးလွယ်လွယ်ကူကူသုံးလာနိုင်တာတွေဟာတိုးတက်တဲ့အခြေအနေတရအဖြစ်နဲ့ Freedom House အစီရင်ခံစာကပေါ်ပြပါတယ်။ဒါပေမဲ့လို့အခုလက်ရှိ NLD အစိုးရလက်ထက်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ဆိုပြီးလွတ်တော်မှာဖွဲ့စည်းလှုပ်ဆောင်နေတာတွေကပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့မတ်တင်စာရှင်းလက်ရည်ကထောက်ပြပါတယ်
။ဒီမိုက်တိုင်းမလို့ခင်ပြန်ဆက်လာနေပြန်ရအောင်အတိတ်ကညာအရင်ဆုံးပေးတယ်အဲ့တော့ဆယ်ရက်ပြန်ပေးပြီးတဲ့အခါကျတော့မော်နီတာရေးလောက်တာဖြစ်တယ်နဲ့မော်နီတာရေးလောက်တာကမှဒီ private sector ပုံပြီးကလည်းလက်ခွဲကိုကြိုက်တယ်လားဟိုင်းမဖြစ်ဖို့အများကြီးစဉ်းစားအောင်ပါပေါ့နော်နောက်တစ်ခုကဒီ social media မှာတချို့တော့ Facebook account ကို ban လိုက်တဲ့ကိစ္စမှာဒီအကြောင်းချင်းစီကို ban တဲ့အမိုင်းရတော့ဒါတော့ဘယ်အကြောင်းအရပေါ်မှာအခြေခံလုပ်တာလဲဆိုတော့ဒီလို channel နဲ့မခွင့်ကြအောင်ဆိုရင် social media ပေါ်မှာဒီလိုရဲ့နားလည်းမပူလွဲလာနိုင်ဘူ
းဒီကံညောင်ပိုင်းပြည်ပကနဲ့ပတ်သက်လို့တည်င်းရေးသားရမှာသတင်းသမားတွေကိုအွန်လိုင်းလူမှုကွန်ရက်ပေါ်ကနေချင်းချောက်တာမျိုးအကြမ်းဖက်တာတွေရှိလာတာကြောင့်အချို့ဆိုရင်ကုလုံညုံရေးဆွေးနွေးလာရပြီးတိုင်းပြည်ကနေထွက်သွားရတာမျိုးအထိဖြစ်ခဲ့ရတယ်လို့အစိုးရခံစာမှာဖော်ပြပါတယ်အထူးသဖြင့်ရခိုင်မျိုးပိုင်းပြည်ပကရိုဟင်ဂျာမွတ်စလင်ဒုက္ခသည်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လိုသလိုပုံဖော်နေကြသလိုဆွေးနွေးပြောဆိုရေးသားမှုတွေကိုချင်းချောက်ဖို့ကြိုးစားလာတာတွေကိုထောက်ပြထားပါတယ်တချိန်တည်းမှာပဲရခိုင်မျိုးပိုင်းကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန်ပွားတာတွေရှိနေပြီးဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံနေရတဲ့ဤသူလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုထိခိုက်လာမှာစိုးရင်ရတဲ့အနေအထားရှိတယ်လို့ Freedom House ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Iceland နဲ့ Estonia နိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ။